မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမှာဖော်နိုင်တာဟာအာဆီယံဂုဏ်သိက္ခာကိုထိခိုက်စေတယ်လို့အာဆီယံတွင်ယူဆမှုတွေရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကပြောပါရယ်တစ်ချိန်တည်းမှာပဲအာဆီယံကချိုးပန်းနေတဲ့မြန်မာနိုင်ငံလူသားချင်းစာနာကူညီမှုပေးဖို့အစည်းအဝေးဟာတစ်ဖက်သက်ဖြစ်နေမယ်ဆိုရင်ငွေနဲ့အချိန်ကုန်ပြီးအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဒေါ်စမောင်ကသတိပေးလိုက်ပါရယ်ဝါရှင်တန် DC ကိုရောက်ရှိနေတဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခုလက်ရှိအနေထားရဆိုလို့ရှိရင်အာဆီယံဒီဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးလို့လည်းဝေဖန်နေကြတဲ့ပြင်ကိုဒီထက်ကြော်လွန်ပြီးလှုပ်ဆောင်ဖို့လည်းတိုက်တွန်းနေတာရှိတယ်ဆိုတော့အမေရိကန်ဘက်ကဒီထက်ကြော်လွန်ပြီးတော့လှုပ်ဆောင်နိုင်မဲ့အလားအလာရှိနိုင်မှာရှင
်ပထမအဆင့်ကတော့အခုအာဆီယံ 5.consensus ဟာလုံလောက်တဲ့သဘောတူညီချက်တွေမဟုတ်တာတော့သိကြပါတယ်။သို့တော်လည်းပဲဒီအခြေခံမလုံလောက်တဲ့အချက်တွေကိုတောင်မှပဲပေါ့နော်။အခုချိန်ထိပြေဝအောင်ပြေဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါတွေကိုလည်းအဲဒါဆက်လက်ပြီးတော့တိုက်တွန်းရမှာဖြစ်တယ်။ထို့အတူပဲခုနအမမေးသွားသလိုပေါ့လေ။ additionally ပေါ့ဒီထက်မကတဲ့လုပ်စရာတွေလည်းကြံသေးတယ်ပေါ့နော်။နောက်အဆင့်သွားရမယ်။အဲ့တော့ပြောရမယ်ဆိုလို့ရှင်အာဆီယံ 5.consensus ဟာလုံလုံးညင်းပယ်ရမယ်ဟာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကြီးပဲနဲ့မလုံလောက်ဘူးဆိုတော့အထိုင်ကနေပြီးတော့ဆက်လက်ပြီးတော့တွန်းအားပေးသွားဖို့တော့ရှိကြပါတယ်။ဒီကိစ္စရဲ့လည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။
โอเคအခုဒီအာဆီယံနဲ့အမေရိကန်နဲ့ထိပ်တီးဆွေးနွေးပွဲမှာဟိုမြန်မာဘက်ကဒီဆရာနာတိန်ထားတဲ့အတွက်ဒီစစ်ကောင်စီဘက်ကိုသူတို့မဖိတ်ဘူးပေါ့နော်မြန်မာနေရာကိုလည်းသူတို့ကွက်လက်ထားထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရအခုဒီဟိုနိုင်ငံတိုင်းဝန်ကြီးဒေါ်စင်မအောင်ကိုသူတို့ဖိတ်ခေါ်ဆွေးနွေးတာလည်းရှိရပေါ့နော်ဒီဟိုတီတန်တွေ့ဆုံဆွေးနွေးတာရှိတော့အဲ့တော့ဒီအာဆီယံကကောဒီလိုအမေရိကန်ရဲ့ဒီလှုပ်ဆောင်မှုပေါ်မှာအာဆီယံရဲ့ယက်တီချက်ကောဘယ်လိုရှိလဲရှင
်ကျွန်မထင်တယ်ဒါနိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်တဲ့ချင်းကပ်ပုံလေးဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာတော့သူတို့နိုင်ငံတစ်ခုနဲ့တစ်ခုနဲ့လှုပ်ပုံလုံးလေးတွေမတူတဲ့အပေါ်မှာတော့ဟိုပေါ့နော်သူတို့အငင်းပွားစရာရှိလိမ့်မယ်လို့ကျွန်တော်တို့မထင်ဘူးပေါ့ဒါအမေရိကန်ကလည်းသူ့ပုံသဏ္ဍာန်နဲ့သူ engage လုပ်တာထို့သူအာဆီယံ member state တွေမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုနဲ့ engagement လုပ်တဲ့ပုံစံတွေမတူကြဘူးပေါ့ဒါကတော့ဒါလွတ်လပ်တဲ့ချင်းကပ်ပုံလေးနဲ့တွားကြတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်ဆိုတော့အဲ့တော့ theory ထူးထူးကျွန်မထင်တယ်အာဆီယံဘက်ကလည်းအမေရိကန်ကဒီချင်းကပ်ပုံကိုဒါသူတို့သူတို့တို့အငင်းပွားပွဲရရှိမှာတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လွတ်လပ်တဲ့နိုင်ငံတစ်ခုရဲ့လွတ်လပ်တဲ့ချင်းကပ်ပုံတွေကိုသူတို့ပြောဖို့ဆိုဖို့ရနိုင်ငံတစ်ခုနဲ့တစ်ခုမှာတော့ကျွန်မထင်တယ်အကန့်အသတ်ရှိတယ်လို့မြင်တယ်ပေါ့လေ။ဟုတ်ကဲ့
။အဲ့တော့ဟိုအမေရိကန်ဘက်ကအဲ့လိုဒီလိုမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီအာဆီယံနဲ့သူတို့ဆက်ဆံဆွေးနွေးတဲ့အနေအထားတွေပေါ့လေ။အဲ့ဒီမှာတကယ်ပဲဟိုအမေရိကန်ဘက်ကပိုပြီးတော့ဖိအားပေးနိုင်မယ်ဒါမှမဟုတ်အာဆီယံကိုတစုံတရာဒီထက်မကပိုပြီးလှုပ်လာနိုင်အောင်ပေါ့လေသူတို့တစုံတရာအပြောင်းလဲတွေဖြစ်လာဖို့များရှိလားရှင်ဒီအခုထိပ်ပြီးဆွေးနွေးပေးအပြီးမှာပေါ့နော
်ဟုတ်ကဲ့အမေရိကန်ပြည်တော်စုအနေနဲ့ရောပေါ့လေနောက်အာဆီယံ counterpart တွေအနေနဲ့ရောဒါမြန်မာပြည်အရေးဟာခုနပြောသလိုပေါ့ 5.consensus ဟာတစ်နှစ်ကျော်ကြာသွားပြီတိုးတက်မှုမရှိဘူးပေါ့ဒီမရှိတဲ့အပေါ်မှာတော့ดาวตดတ်မှုရှိလာအောင်ဘလို့ချင်းကပ်ပုံနေနဲ့သွားကြမလဲဆိုတာတော့ဒါသူတို့ဒီထိပ်တီးစီဝေးဘက်မှာ issue တခုအနေနဲ့ဆွေးနွေးအဖြေရှာကြလိမ့်မယ်လို့ကျွန်မဒီလိုပဲနားလည်ထားပါတယ
်အခုဒေါ်စင်မောင်ကဒီထိပ်တီးဆွေးနွေးပွဲကျင်းပနေတဲ့အချိန်တက်တိတ်ဆိုင်ဆိုင်ရောက်လာတဲ့အခါမှာဒီအာဆီယံခေါင်းဆောင်တွေနဲ့ရောတွေ့ဖို့ရှိလားရှင
်မလေးရှားနိုင်ငံသားရေးဝန်ကြီးနဲ့တော့တွေ့ဖို့ရှိပါတယ်နောက်ပြီးသူကိုယ်တိုင်ကလည်းပဲဒီအာဆီယံနဲ့ US ခေါင်းဆောင်တွေကိုပေါ့နော်အထူးသဖြင့်ဒီ NUG နဲ့ရောတခြား stakeholder တွေနဲ့ပါတွေ့တင်နေဆိုလို့ပြီးတော့ပေါ့နော်ထူးထူးကဲကဲတိုက်တွန်းခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့သူကိုယ်တိုင်လည်းပဲကျွန်တော်တို့နဲ့အခုဒီကျွန်မရောက်နေတဲ့အချိန်မှာတွေ့ဆုံဖို့လို့ဟိုသဘောတူထားတာရှိပါတယ်သူကိုယ်တိုင်လည်းထုတ်ပေါ်ပြောဆိုပြီးသားဖြစ်တယ်ဆိုတော့ကျွန်တော်တွေ့ဖို့လို့ရှိပါတယ်မလေးရှားနိုင်ငံတိုင်းဝန်ကြီးနဲ့
ဟုတ်ကဲ့အခုဒီအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံဘက်ကပေါ့နော်သူအာဆီယံကိုအစုပြုထားတဲ့နေရာမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းဒီဟိုထိတွေ့ဆက်ဆံဖို့ပေါ့နော်ဒီအချက်ကရောတကယ်အာဆီယံဖွဲ့ဝင်အခြားနိုင်ငံတွေကဟိုသဘောတူမယ်လို့ရောထင်လားရှင
်အကျွန်မတင်တဲ့တရားရဂိုင်းနှုံးသဘောတူခြင်းမှတော့တူလိမ့်မယ်တချို့နိုင်ငံတွေကလည်း silent ဖြစ်ကြတယ်ပေါ့နော်တို့တို့တိတ်တိတ်ပဲရှိကြတယ်တချို့နိုင်ငံတွေကတော့ဒီ 5.consensus ဟာအလုံးမဖြစ်ဘူးဒါမှမဟုတ်လို့ရှင်လည်းပဲဟိုပေါ့နော်အကောင့်ထဲမပေါ်နိုင်သေးဘူး stuck ဖြစ်နေတယ်ရက်တက်နေတဲ့အပေါ်မှာတော့ဒါအာဆီယံရဲ့ credibility ကိုကျဆင်းစေတယ်လို့မြင်နေပြီးတော့ပေါ့လေတနည်းတစ်ပုံနဲ့တော့ဒါကို break through လုပ်ရမယ်လို့သူတို့နားလည်ထားတဲ့နိုင်ငံတွေလည်းရှိပါတယ်ဆိုတော့ကျွန်မထင်တယ်အာဆီယံတစ်စုံလုံးအနေနဲ့ကတော့အငင်းပွားစရာတွေရှိနေပေမဲ့တချို့တဦးချင်း individual member state တွေမှာတော့သူတို့ alternative ပုံစံနဲ့ချင်းကပ်ဖို့လို့ ဒီအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမှာဖော်နိုင်တာဟာအာဆီယံကုန်သွယ်ခါကိုအခုတီအာဆီယံနဲ့အမေရိကန်နဲ့ထိပ်သီးဆွေးနွေးပွဲမှာစဉ်းစားနေကြပြီအချို့လည်းအခုထုတ်ဖော်ပြောဆိုလာကြပြီဆိုတော့ကျွန်မထင်ပါတယ်အာဆီယံထဲမှာလည်းပဲအတွေ့အမြင်သစ်တွေတော့ကြောက်လာနိုင်မယ်လို့ကျွန်မအနေနဲ့မြင်ပါတယ်
ဟုတ်တဖက်မှာကျတော့ဒီကမ္ဘောဒီးယားလက်ရှိအာဆီယံဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားကသူဒီစစ်ကောင်စီဘက်နဲ့တော်တော်လေးဟိုထိတွေ့ဆက်ဆံနေရပုံများနေပေါ့နော်အထူးသဖြင့်ဒီလူသားချင်းစာနာမှုကူညီမှုဆိုင်ရာမှာလေဒီဝင်ကြီးဦးကိုကိုလှိုင်ပေါ့စစ်ကောင်စီဘက်ကဦးကိုကိုလှိုင်ကိုသူတို့တရားဝင်ခုခတ်အပ်ထားတဲ့အပိုင်းနေပေါ့လေဆိုတော့အဲ့ဒီနေရာမှာ NUG
ဘက်ကတကယ်ပဲဒီအာဆီယံထဲမှာထူးထူးဖောက်ဖောက်နေပေါ့နော်ဟိုဆောင်ရွက်နိုင်မယ့်အနေထားပေါ့နော်အဲ့ဒါမျိုးရောရှိလာရှင်ဘာတွေခက်ခဲရှိလဲရှင်အခက်ခဲရတော့ခုနကဟိုပြောရလို့ရှင်ဘာလုံးလို့ပေါ့နော်စစ်တပ်ကသဘောတူမှလုံလို့ရမယ်ဆိုတဲ့အထိုင်ကနေစဉ်းစားနေတယ်လို့ကျွန်တော်တို့ဒီလိုပဲနားလဲဒါကြောင့်မို့လို့တစ်ဖက်သက်ပေါ့နော်လူသားချင်းအဲပေါ့တော့ဒီစာနာထောက်ထားမှုဆိုင်ရာအခုအ ဒါတနိုင်ငံလုံးကိုအုပ်ချုပ်လို့ရနေပြီလို့ထင်လို့ရတဲ့အနေအထားမျိုးမဟုတ်တော့ဘူးပေါ့နော်ဒါကြောင့်မို့လို့ဟိုပြောမယ်ဆိုတော့ဒီခုလက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့ရောဒီပေါ့နော်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီကိုပေးကြမယ် agency ဒီနေ့နဲ့ကအဆက်စမန့်ဆိုတာရှိတယ်ပေါ့နော်တကယ်တကယ်ကြာဒီအဆက်စမန့်လောက်တာလွဲလို့ရှိရင်အင်ပလီမန်တေးရှင်းကလည်းလွဲမှာလည်းမဟုတ်ဘူးအောင်မြင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအစီအမံတွေလည်းဖြစ်လာမှာလည်းမဟုတ်ဘူးလို့ကျွန်မအနေနဲ့တော့မြင်တယ်အဲ့တော့ချင်းကပ်ပုံကတော့မှားနေတယ် one sided ပဲဖြစ်နေတယ်လို့ကျွန်မတို့ကမြင်တယ်အဲ့တော့ကျွန်မတို့ကဘာလုပ်နေလဲဆိုကျွန်မတို့ကမြေပြင်ကအခြေအနေတွေကိုဟိုပြောရအောင်နော်ဒီအာဆီယံမဒီ member state တကယ်ဒုက္ခတွေရှိရအောင်မှာမဟုတ်ဘူးနောက်ထပ်လိုအပ်ချက်တစ်ခုရှိတယ်ဒါဘာလဲဆိုတော့ cross border assessment နယ်စပ်ဖြတ်ကျော်အကူအညီပေးရေးပေါ့နော်ဒါတွေကလိုအပ်တယ်ဆိုတော့ကျွန်တော်တို့ NGO အစိုးရကဟိုထိန်းချုပ်ထားတဲ့ဒီမြန်မာနိုင်ငံဒီဟိုနိုင်ငံခြားအရန်ငွေဒီ1ဘီလီယံဒေါ်လာ1ဘီလီယံကိစ္စမှာအခုNUG ကဘယ်လိုဆောင်ရွက်ဖို့ရှိလဲရှင်အဲကျွန်တော်တို့ကော်မတီဖွဲ့ထားတာလည်းရှိပါတယ်ဆိုတော့ဒါဟာကျွန်တော်တို့အစိုးရရဲ့လုပ်ငန်းစဉ်များစွာတွေက တခုပေါ့လေเนาะအဲ့တော့ဒါကဒါကိုမျှော်ပြီးတော့ကျမတို့လုံတင်လုံထိုက်တဲ့တခြားဘဏ္ဍာငွေရရှိရေးတွေကိုမလုပ်ဘဲနဲ့နေလို့တော့မရဘူးပေါ့เนาะဒါအားလုံးလည်းသိတဲ့အတိုင်းပဲဒါပြည်သူလူထုရဲ့အစိုးရဆက်ဆက်လို့တော့ပြောလို့ရတယ်ပြည်သူလူထုပတ်စံနဲ့ပဲအဲကူညီပံ့ပိုးမှုတွေနဲ့ပဲဒီဘဏ္ဍာရမုံငွေတွေတော်လဲရမုံငွေတွေကလည်းပတ်နေရတာဖြစ်တယ်ပေါ့เนาะတစ်ဖက်မှာလည်းပဲဒီ 1 billion ကစပြီးအနာ တင်လိုက်ကြတဲ့ကဒီ issue ကရှိလာတာပါဆိုတော့တစ်ဖက်မှာလည်းပဲအာပေါ့နော်ဒီအတိမတ်ပြုတ်မှုပေါ်လစ်တီကယ်လီပေါ့နော်အော်ဖီရှယ်ရီကော်ဂနီရှင်းဆိုတာနဲ့ရေနောက်ကျမတို့ဘက်ကဖိုင်နန်ရှယ်အင်စတီတူရှင်းတွေကိုဘယ်လောက် well functioning လုံးလိုက်နေပြီလဲဆိုတဲ့အချက်လက်တွေကခုနပြောတော့ဝမ်ဘီလီယံကိုဟိုပေါ့နော်ဘယ်ချိန်မှာရီလီးစ်လုပ်မလဲဆိုတာရဲ့တိုင်းတာရမယ့်အချက်လက်တွေအချိန်ကလိုအပ်ချက်တွေဖြစ်နေပါတယ်အဲ့အတွက်လည်းကျွန်တော်တို့ကဒီအချိန်ကလိုအပ်ချက်တွေနဲ့ပြည့်စုံတော့တစ်ဖက်ကလည်းကြိုးစားတယ်အဲ့တစ်ဖက်ကလည်းပဲအခုနပြောသလိုမျိုးပေါ့နော်ဟိုနိုင်ငံရေးရ Politically Recognition ရလာအောင်လို့ပဲကျွန်တော်တို့ကြိုးစားဆောင်ရွ